ဆရာဒေါက်တာအကာမွန်သူရှင်မင်းရောင်ကပေါ့နော်အခြေခံပညာရေးဥပဒေမူကြမ်းနဲ့ပတ်သက်ပြီးတုံ့တက်ဆွေးနွေးပွဲမှာဘယ်အဖွဲ့အစည်းတွေများပူးပေါင်းပါဝင်ဆွေးနွေးခဲ့ကြပါလဲရှင်
အဓိကတော့အစိမ့်ပညာဘယ်နာမှာရှိတဲ့တက္ကသိုလ်ဆရာဆရာမများကိုစားပြုကော်မတီရဲ့အခြေခံဆရာဆရာမများလောက်သမားသမဂါဖြစ်မြောက်ရေးကော်မတီရဲ့ဆိုပြီးတော့မှပြီးခဲ့တဲ့နှစ်ပတ်လုံးပတ်လောက်အောင်နေပြီးတော့ joint committee ဖွဲ့စည်းခဲ့ပြီးတော့မှ joint committee ရဲ့နေပြီးတော့မှလုံး committee ဖန်တီးတာပေါ့နော်အလုံးလုံးပဲဒီ committee ရဲ့နေပြီးပဲလိုအပ်တဲ့ issue တွေကိုတည်တည်မယ်နောက်ပြီးတော့မှဒီခြေကံဆယ်ဆယ်မတွေနောက်ပြီးတော့အစင်းမြင့်ဆယ်ဆယ်မတွေရဲ့အမြင့်မှချက်တွေဘာတွေရှိတယ်လို့နောက်ပြီးတော့စစ်မြင့်ပညာဥပဒေခြေကံပညာဥပဒေတွေတွေ့ထွက်လာတယ် private တွေလည်းထွက်လာတယ်အဲထွက်လာတဲ့ဥပဒေပေါ်မှာချက်ချင်းဆွေးနွေးမယ်တိုင်ပင်မယ်နောက်ပြီးတော့မှအခြေခံတွေရဲ့တကယ်အမှုပြမှာလုံးလုံးနေတယ်ဆယ်ဆယ်မတွေရဲ့လိုအပ်ချက်တွေကတကယ်တမ်းချမှတ်ထားတဲ့ဥပဒေတွေနဲ့လိုက်လျောညီညီမှုရှိသလားနောက်ပြီးတော့ဒီဘက်ကမှကိုစားပြုမှုပေါ့ဆယ်ဆယ်မတွေရဲ့တကယ်တမ်းလိုအပ်ချက်နဲ့အညီပြည်စုံလုံလောက်မှုရှိသလားတဲ့အချက်ကိုဝေဖန်ကြည့်တဲ့အခါမှာဖားနေတာတော့မြင်သာတော့တွေ့တယ်စစ်မြင့်ပညာဥပဒေမူကြမ်းကလူတူဦးတရားအောင်နေပြီးတော့မှချမှတ်ထားတဲ့ဟာမျိုးဖြစ်နေတယ်ကြံတဲ့ဒီဆယ်ဆယ်မတွေရဲ့အကြံဉာဏ်တွေနောက်ပြီးတော့အတူခေါ်တွေပါဝင်တဲ့ process တွေကိုချမှတ်ထားခဲ့တယ်ဆိုတဲ့ဟာမျိုးအများကြီးလေ့လာတွေ့ရှိရပါတယ်ခင်ဗျာ
โอเคအဲ့တော့ခုနပြောသလိုဟာနေတဲ့အချက်တွေအများကြီးတဲမှာဆရာတို့အဓိကထားပြီးဆွေးနွေးဖြစ်တာကဘယ်အကြောင်းများဖြစ်ခဲ့ပါလဲရှင
်ဒီကတော့သူကဒီအခန်းတွေကိုအုပ်စုဖွဲ့ပြီးတော့ဆွေးနွေးဖြစ်ခဲ့တယ်ပေါ့နော်အခြေခံဆယ်ဆယ်မတွေတော်တော်များများကြဒီညွှန်းတဲ့ပညာရေးမျိုးပူလာတန်းပြအကြောင်းအုပ်တွေလေတန်းအကြောင်းအုပ်တွေထဲတန်းအကြောင်းအုပ်တွေအဲဒီအကြောင်းအုပ်တွေတော်တော်များများနေပြီးတော့ပေါင်းဝင်ပြီးတော့အများစုဆွေးနွေးကြတယ်ဆွေးနွေးကြတော့ဒီကကျတော့ဘာပြဿနာလဲဆိုရင်ဒီလိုမျိုးတဲ့ပတ်သက်တဲ့ဘူပေါ်ရေးရေးဆွဲတဲ့ကမ္ဘာအောက်ခြေမှာတကယ်တမ်းဖြစ်နေတဲ့အရာတွေနဲ့ဒီလိုပြထန်းထားတဲ့အရာတွေနဲ့တော်တော်ဟနေတယ်။ဒီလိုမျိုးတဲ့ရေးဆွဲတဲ့သူကအခြေခံရဲ့သဘောတဘောကိုနားမလည်ပဲနဲ့ထည့်သွင်းစဉ်းစားထားတဲ့အချက်တွေဖြစ်နေတယ်။နောက်ပြီးတော့ဒီဖွင့်ပြချက်လို့ပြောလိုက်ပြီးမယ်ဒီဘက်ကမှအဆင်ပြေမပြေစားသေးဘူး။ဥပမာမတန်ဆန်းအနေနဲ့ပတ်သက်ပြီးတော့မှဘူဝါဒတော့တိတိကျကျမတက်မှတ်ပြီးပဲနဲ့အကြောင်းအလက္ခဏာတွေဆိုတဲ့အနေနဲ့တည်းရတဲ့ရှိတယ်လို့သူတို့ပြောတယ်။နောက်ပြီးတော့ဘာလုပ်ပြရမလဲဆိုစီမံချက်ကပြီးကျပြတ်သားတဲ့မူဝါဒမရှိဘူးပုံစံမျိုးဖြစ်နေတယ်။ဒီဘက်ကအခြေဆက်မတွေကလည်းဒီမတန်ဆွမ်းနဲ့ပတ်သက်တဲ့ကလေးတွေကိုဘယ်လိုပြင်ပေးရမလဲဆိုတဲ့ပုံစံမျိုးမရှိဘူးဖြစ်တယ်။ဒါပေမဲ့ဒီမတန်ဆွမ်းကလေးတွေရောက်ရောက်နေတဲ့ခါကိုကြံတဲ့ကလေးတွေအတွက်စရရနောက်စရမြေခံပြီးလာဖြစ်နေကြတော့တဲ့ကျွန်တော်တို့ကအဲ့မတန်ဆွမ်းကလေးတွေပြင်ရမယ့်ဟာကိုတဲ့ capacity မရှိဘူးဖြစ်နေတယ်တဲ့အဲ့ capacity ကိုလည်းဆိုရကဘာတောင်းယူမလဲဆိုတဲ့ဟာကိုပြဖို့လိုတယ်ပေါ့နော်မတန်ဆွမ်းနေလုံနေတဲ့ပညာရှင်တွေနဲ့ခေါ်ပြီးတော့မှဒါဟာတစ်ခါလေး push လုပ်ပြီးတော့မှဒါဖြေရှင်းရမယ့်ပြဿနာကြီးရလို့မြင်တယ်ဆိုပြီးတော့မတန်ဆွမ်းကိစ္စတစ်ခါထပ်ပြောတယ်နောက်ပြီးတော့ဒီတေယုံညောတန်းမှာပါတဲ့ကျွန်တော်တိုင်းဒါဘာသာခွေရင်းနဲ့ပတ်သက်ပြီးတော့မှတိုင်းဒါကလေးတွေဆာမှုဝဖြစ်တဲ့အခါပိတ်ပံပါတယ်ရဲ့ဒီမျိုးကမြန်မာလိုဖြည့်ရတဲ့တဲ့ကြောင့်မလို့မြန်မာစာအားနေတဲ့တဲ့ကြောင့်မလို့ခက်ခဲတွေ့တယ်ခက်ခဲတွေ့တဲ့တဲ့ကြောင့်တိုင်းဒါတိစာမှာရှိတဲ့ကလေးတွေကိုပိတ်ပံပါတယ်ရဲ့မှာရှိတဲ့အကြောင်းအရာတွေကိုသူနားလည်တဲ့ဘာသာစကားနဲ့ရေးခွင့်ပြုရမယ်ဆိုပူပူကောင်းမယ်ဆိုတဲ့အဲ့ဒီလွတ်လပ်ခွင့်တွေများတော်တော်များဆွဲတယ်ဟိုယတနာဆိုရင်မူလုံပြဿနာတို့အခြေခံပြဿနာမှာထဲမဆွဲသာသေးတဲ့ဟိုရထူးခန့်တဲ့စနစ်တွေရောဥပဒေထဲမှာမရှိသေးဘူးဥပဒေထဲမှာမရှိသေးတဲ့ပို့စီကတကယ်တမ်းလက်တွေ့နေပေတဲ့မှာအကျင့်သုံးနေရပြီပေါ့နော်အဲ့ဒါဆိုလို့ရှိရင်ဒီတဲမှာရှိတဲ့ခံတာချင်းခံရတဲ့ဆယ်ဆယ်မှာတရားမဝင်ဘူးလားဆိုတော့ပြဿနာရပ်ပါရောရှင်းနေပေးမှာဟိုအရှိန်တော်တော်တက်လာကြတယ
်
အဲ့ဒါကို policy တွေပါအနေနဲ့တရားလွတ်တော်အရှိန်ဥသေးဥပဲအကူအညီတောင်းပြီးတော့မှဥပဒေပုံစံတရားဖြစ်အောင်ဘယ်လိုချိတ်ကပ်မလဲဆိုတဲ့ဟာကိုဒီစာသားတွေသူတို့ဆွေးနွေးတဲ့အချက်တွေကိုဥပဒေရစနစ်တရားဖြစ်အောင်ဆိုပြီးတော့မှစီစဉ်ဖို့ဆောင်ရွက်နေပါလား
အဲ့ဒါဆိုဆရာတို့အနေနဲ့ဒီဥပဒေမူကြမ်းပေါ်မှာပြင်ဆင်ချင်တာတွေဖြည့်ဆွတ်ချင်တာတွေတွေ့လာရတာပေါ့နော
်ဟုတ်ကဲ့ဒီကတော့ frame ကိုစမားနေရမြေသားပညာရေးဥပဒေရဲ့စိုးမွေတစ်ခုလုံးကဒီမှာလာပေါ်တာမြေသားပညာရေးဥပဒေမှာရှိတဲ့ဥပဒေတွေတော်တော်များများကိုတို့ကသင်္ကေတပညာရေးဥပဒေမှာဟိုပုံကောင်းအောင်ဆောင်ရွက်လို့ရတာပဲဆရာသမဂ္ဂကျန်းသောသမဂ္ဂတွေရဲ့ပါဝင်ဆွေးနွေးခြင်းနဲ့တူတူပါဝါလို့ရှိရင်တစ်ဆက်ဆက်တည်းဆောင်ရွက်လို့ရတာပဲဆိုတော့အမခင်ချက်တွေရင်ကာလကအစိုးရလက်ထက်မှာရှိခဲ့ကြအခုပညာရေးဝန်ကြီးဖြစ်နေတဲ့သူတွေတော်တော်များများအခုတော်ဝင်ကြည့်တဲ့သူတွေကတော့ဒီ process ကိုအခုနားလည်တယ်။နားလည်တော့ညာလည်းသူတို့လက်ဥပယူပြီးတော့မှဘာလုပ်လဲဆိုလို့ရှိရင်ဒီမယိုးဖျောက်တဲ့ကိစ္စမှာရက်တည်ဝဲရဲ့နောက်ပြီးတော့အာနာစီပိုးမှုရဲ့ဆောင်ရွက်မှုတွေကိုအများကြီးလွန်ကဲအောင်ပြန်ပြီးတော့ဆောင်ရွက်လိုက်တဲ့ခါမှာတကယ်တမ်းလှုပ်လှုပ်နေတဲ့သူတွေရဲ့လက်ရင်းကိုကျူးမွှန်းဆော့တယ်လို့တော်တော်ဖြစ်တဲ့ပြဿနာတကယ်တမ်းလှုပ်လှုပ်နေရတဲ့သူကိုပူပေါင်းပါဝင်ကြအောင်ဒီလုပ်ငန်းတစ်ခုလုံးအောင်မြင်ကြအောင်မဖြစ်ဘဲနဲ့ဟိုမိတ်သေးအာနာဖြေကိန်းပြီးတော့ငါတို့ခိုင်းတာလုပ်ရမယ်ဆိုတဲ့လေထတိရဲ့ဒီကိုတောက်ချင်းလေးကိုပုံပို့လိုက်တယ်လို့ဖြစ်ဖြစ်နေတယ်။အဲ့ဒီကြေညာကအခုဒီချိန်လေးပေါ်မှာလာတက်တယ်လို့ကျွန်တော်ကအလိုသုံးသပ်ပါတယ်
။ဟုတ်ကဲ့အဲ့ဒါဆိုရင်ဆရာတို့အခြေခံပညာရေးဥပဒေမူကြမ်းနဲ့ပတ်သက်ပြီးတော့ဘာတွေများဆက်လုပ်ကြဖို့ဆုံးဖြတ်ဖြစ်ကြလဲရှင
်။ချိန်လေးကိုတောင်းမယ်။ချိန်လေးကိုတောင်းပြီးတော့မှအရင်ဆက်တော့ကိုတင်ဖို့တော့စဉ်းစားတယ်ပေါ့နော်။ဒီကောင်ကတော့လက်တော်ကို process ကိုရောက်နေတဲ့လို့အမှန်ကြားတဲ့တဲ့ကြောင့်မလို့ three column page အကုန်ပြင်လာတယ်ဟိုနေတယ်ရနေပြီးတော့မှသူကမြင်ရမယ့်ဟာတွေဘာကြောင့်ပြင်ရတဲ့ဟာတွေအဲ့ဒါကိုအတည်ပြုတယ်။ဆက်ကျင်တော့ဆွေးနွေးပြီးသားတဲ့ဟာဆိုတာအတည်ပြုပြီးတော့မှနောက်ထပ်ဘာတွေများဖြည့်ဆွတ်ပြီးတော့မှဘာတွေများအသိဉာဏ်လဲဆိုတဲ့ဟာကို ခက်ထက်တယ်မှာဒီမှာအကုန်လုံးကျွန်တော်စဉ်းစားကြည့်ရတဲ့ချက်တစ်ချက်ရှိတယ်ဥပဒေပုံမှန်တစ်ခုကစိုးရောက်အာမခံပါလားဒါမှမဟုတ်ပြည်သူလူထုနဲ့အကြောင်းသူကြောင်းသားနဲ့ဆက်ဆံမှုတွေပုံမှန်အမခံမလားဆိုတဲ့ဟိုယူဆပြဿနာတခုဖြစ်လာတယ်။အဲ့ဒီအဓိကဒီလိုပြဿနာကဥပဒေပုံမှန်တခုဆွဲတိုင်းဆွဲတိုင်းကတော်ဆိုးရွားကိုလိုက်ပြီးတော့အာမလိုက်ခံတယ်။ဒီလူလူတို့အရေးနဲ့ကျောင်းသူကျောင်းသားဆယ်ဆယ်မှအရေးစီလို့ရှိရင်သူကကျိုးကင်းဆော့ပြီးတော့မှအရေးယူမယ်လို့ပါလို့အဲ့ဒီဟာကိုဖြုတ်ပစ်လိုက်မယ်ဆိုတဲ့ဟိုရှုထောက်ကိုပူသွားစီတယ်။ဒီလိုကပူပေါင်းလှုပ်ဆောင်ပြီးတော့ပညာရေးသမီးဖြုတ်ဖြူအောင်ဝိုင်းပြီးတော့ဆောင်ရွက်ရမယ်ဆိုတော့သူကပြောတယ် decentralization process ကိုမတော်ဘဲနဲ့သူ centralization process ကိုပြင်ပြင်သိနေတဲ့ပုံစံမျိုးတော်တော်ဖြစ်တဲ့ပြဿနာကပညာရေးကိုမှောင်နှေးစေတယ်လို့အလိုမျိုးတုံ့တက်လို့ရတယ်။သူဘာဆက်လုပ်မလဲလို့ပြောလို့ရှိရင်ဒီကတော့ဥပဒေ process ပေါ့။ပြောမယ်ဆိုလို့ရှိရင်ဒီလူတို့ကအကုန်လုံးရွေးချယ်ထားတဲ့လှုပ်တော်ကတော့ဘု து အာမခံဖို့လိုလေတယ်ဆိုတဲ့ပြဿနာကိုပေါ်လာတယ်ပေါ့။ဒါပဲကိုယ်ရေးတွေကိုထိခိုက်နေတာဆိုလို့ရှိရင်တော့ဒီလူတို့ကိုစီရင်ခံရမယ့်နေထိုင်မျိုးရောက်လာတာပေါ့နော်။လက်တလုံးချလုပ်နေတဲ့အရာပေါ့။အရင်တော့ bureaucracy ရန်တရားနဲ့အမှောင်ချခံထားရတဲ့အနေထားတရားစီကိုဒီမိုကရေစီကအာမလက်ခံနေပြီလားဆိုတဲ့ပေါ်မှာတော့ပေါ်လွင်လာအောင်လိုရအောင်မယ်နေတာတည်းရလို့တော့အဲ့လိုပုံတတ်ပါတယ်
ဆရာတော်အကမှုသူကျေးဇူးများကြီးတင်ပါတယ်ရှင်
ကျေးဇူးတင်ပါတယ်